ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝင်ကြီးချုပ်အင်္ဂလာမာကယ်က၄ချိန်မြောက်တက်တန်းအတွက်အနိုင်ထက်ရသွားခဲ့ပါတယ်။ပြီးခဲ့တဲ့3လရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေဆောက်လုပ်ခဲ့တဲ့အချိန်ကလေးကပဲသူအနိုင်ရလိမ့်မယ်လို့အများကတွတ်ထားကြတာပါ။ဒါကြောင့်လည်းဝင်ကြီးချုပ်မာကယ်ရဲ့လက်ရှိအာဏာရပါတီဖြစ်တဲ့ Christian Democrat Party ကမျှော်လင့်ထားတာတဲ့မဲရတာပုံနေခဲ့ပြီးလက်ရာစွန်းပါတီကထင်ထားတာတဲ့မဲရီပူရခဲ့ပါတယ်။အကြောင်းစုံကိုကိုကြောင်လင်းကပြောပြမှာပါရှင
်။ဂျာမနီရွေးကောက်ပွဲရဲ့တရားဝင်မဲရလက်တွေကိုကြီးညာလိုက်တဲ့အခါမှာလက်ရှိဝင်ကြီးချုပ်အင်္ဂလာမာကယ်ကိုထောက်ခံသူတွေကဝမ်းသာအားရနဲ့အော်ဟစ်ခဲ့ကြတဲ့အတန်းတွေပါ။Korean Democratic Party CDU နဲ့ Korean Social Union CSU တို့ကပူးတွဲပါတီပါ။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာအဲ့ဒီပူးတွဲပါတီကမဲရီအတွက်အားလုံးရဲ့33ရာခိုင်နှုန်းကိုရခဲ့လို့လက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာ Speaker Germany ဝန်ကြီးချုပ်တွေထဲမှာတက်တန်း၄ချိန်ဇက်တိုက်အနာရခဲ့သူ3ဦးထဲမှာတဦးပါဝင်ဖြစ်သွားခဲ့ပါပြီ။ CDU နဲ့ CSU ပူးတွဲပါတီကမဲအားလုံးရဲ့36ရာခိုင်နှုန်းကနေ39ရာခိုင်နှုန်းလောက်နဲ့နိုင်လိမ့်မယ်လို့လူလူသဘောထားစစ်တမ်းတွေအရခံမှန်းထားခဲ့ကြပြီမဲ့ထင်သာတာထက်မဲတွေရော့ပြီးရရခဲ့ပါလေ Alternative for Germany လို့ခေါ်တဲ့ AFD ပါတီကအခုတစ်ခေါက်ရွေးကောက်ပွဲမှာလူကြိုက်များတဲ့ပါတီတစ်ခုဖြစ်ပြီးတော့ဒီပါတီဟာအငင်းပွားစရာလက်ရာစွန်းအမျိုးသားရေးပါတီပါ AFD ပါတီကမဲအလုံးရဲ့7300ခန်းလောက်ရခဲ့ပါလေဝန်ကြီးချုပ်မာကော့ကတော့ရှေ့မှာကြုံရမယ့်အခက်အခဲတွေကိုကြော်ဖြတ်သွားမယ်လို့ဆိုပါတယ
်ဒီကနေ့ကမ်းစ်အင်ဖာဟုဝေါခွန်ကွန
်ဂျာမီစကင်းပါတီကတော့လွယ်မှာမဟုတ်ပါဘူးဒါပေမဲ့ CDU နဲ့ CSU ပါတီတွေကတော့တိုင်းပြည်အတွက်သူတို့မှာဘာတာဝန်တွေရှိတယ်ဆိုတာကိုသဘောပေါက်ထားတဲ့ပါတီတွေပါကျမတို့လုံအစီအစဉ်တွေအတွက်ဒါဟာအရေးကြီးတယ်လို့ပြည်သူတွေအတွက်လည်းအရေးကြီးတယ်ဆိုတာကိုကျမတို့သဘောပေါက်နားလည်ထားပါတယ်ဒီလိုစိတ်ဓာတ်နဲ့လာမဲ့သတင်းပတ်တွေကိုဖျက်ဆီးနိုင်မယ်လို့ကျမအခိုင်အမာယုံကြည်ထားပါတယ
်ဂျာမနီလွတ်တော်မှာနေရာရဖို့ကမဲအလုံးရဲ့900ခန့်လုံးရှိဖို့လိုပါတယ်လေရဆုံး AFD ပါတီက73ရာခိုင်နှုန်းတောင်ရလာတော့လွှတ်တော်ထဲမှာဒီပါတီတာလေးနဲ့ဝင်ထိုင်လိုက်ရုံပါပဲ။နာဇီခေတ်နောက်ပိုင်းအမျိုးသားရေးဝါဒီတွေပထမဆုံးအကြိမ်ဖြစ်ဂျာမနီလွှတ်တော်တွေကိုရောက်လာတော့မဲ့သဘောပါ။ AFD ပါတီရဲ့ခေါင်းဆောင်တူဦးဖြစ်သူအလက်ဇန္ဒားဂေါလန်ကဘာကြောင့်သူတို့ပါတီလူထုထောက်ခံမှုတွေရခဲ့တယ်လဲဆိုတာကိုရှင်းပြပါမယ်။
Weil die Parteien offensichtlich das Gefühl der Menschen auf der
Straße. ဒါကြောင့်လဲဆိုတော့နိုင်ငံရေးပါတီတွေကလမ်းမောကပြည်သူတွေရဲ့ခံစားချက်တွေကိုလေ့လာမနေတော့ဘူးဆိုတာသိရှင်းနေပါလေ။ဒီပါတီတွေဟာပေါင်းပြီးတော့ဝယ်ဖြစ်ဖြစ်ဒဇယ်တစ်ပိုင်းအားဖြင့်ပဲဖြစ်ဖြစ်လူအများကမလုပ်သိကျင်တော့တဲ့အရာတွေကိုပဲမူဝါဒချပြီးလုပ်နေကြပါလေ။နိုင်ငံသားတွေကြီးကြပ်ဝင်နေတဲ့ပြဿနာတန်းကြီးမှာကြုံနေတဲ့ဟာကိုဒီပါတီတွေကပြောင်းလဲအောင်မလုပ်ချင်ကြပါဘူး။ပြည်သူတွေဟာသူတို့အတွက်ဘာမှအရေးမကြီးဘူးဆိုတာသိရှင်းနေပါလေ။အဲဒါကြောင့်ပြည်သူတွေကသူတို့လူကျင်တာဘာလဲဆိုတာကိုအခုရွက်ောက်ပွဲမှာပြလိုက်ကြတာပါပဲ
။အမျိုးသားရေးလက်ရဆုံး AFD ပါတီအခုလိုမျိုးလူကြိုက်များလာတာဟာဝင်ကြီးချုပ်အင်္ဂလာမာကယ်ကြောင့်ဆိုပြီးတော့လဲတွယ်ဝက်ပြီးတော့ပြစ်တင်နေကြပါတယ်။ဒါကြောင့်လဲဆိုတော့ရှေ့လယ်ပိုင်းဒေသကစစ်ပီးဒုက္ခတွေတွေကို2015ခုနှစ်မှာဝင်ကြီးချုပ်မာကယ်ကတကားပွင့်ဝါဒနဲ့လက်ခံခဲ့လို့ပါပဲ။ဒါပေမဲ့မှာတော့ညွန်ပေါင်းဆိုးရတရက်ကိုဖွဲ့စည်းဖို့ဝင်ကြီးချုပ်မာကယ်ကစွန့်နှိမ့်ညှိနှိုင်းမှုတွေကိုစတင်ပြီးတော့လုပ်ပါတော့မယ်။2013ခုနှစ်ရွေးကောက်ပွဲတုန်းကလွတ်တော်မှာတနင်္လာမှမရခဲ့တဲ့ Free Democrats Party နဲ့ Green Party တို့နဲ့ပူးပေါင်းပြီးညွန်ပေါင်းဆိုးရကိုဖွဲ့စည်းမှာပါ။အသက်63နှစ်အရွယ်ဝင်းကြီးချုပ်မာကယ်ရဲ့နိုင်ငံခေါင်းဆောင်တာဝန်ယူထားတဲ့စနစ်ကျော်ကာလအတွင်းပြင်သစ်နိုင်ငံမှာသမ္မတ4ဦးပြောင်းလဲခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာတော့သမ္မတ3ဦး၊ဗြိတိန်နိုင်ငံမှာဝင်းကြီးချုပ်4ဦး၊အီတလီမှာဝင်းကြီးချုပ်6ဦး၊ဂျပန်မှာဝင်းကြီးချုပ်9ဦးပြောင်းလဲခဲ့ပါတယ်။ဂျာမနီနိုင်ငံရဲ့ဥပဒေအရဝင်းကြီးချုပ်2ဦးအနေနဲ့တာဝန်ထမ်းဆောင်နိုင်တဲ့တက်တန်းအရေးအတွက်ကိုကန့်ကွက်မထားပါဘူး။